ိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆာဆူကြီးဟာဒီသတင်းပတ်ကုန်စင်ကာပူနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကိုမတက်ရောက်နိုင်ကြောင်းအစိုးရပြောခွင့်ဥတော်ထေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒါဟာ2016အမျိုးသားဒီမိုကရေစီဖွဲ့ချုပ်အာဏာရခဲ့ပြီးတဲ့နောက်ပိုင်းအာဆီယံထိပ်သီးအစည်းအဝေးကိုပထမဆုံးအကြိမ်ဖြစ်တဲ့ဒေါက်ဆာဆူကြီးမတက်ရောက်နိုင်တာလည်းဖြစ်ပါတယ်။စနေနေ့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုဒေါက်ဆာဆူကြီးကိုစားမကြသေးခင်ကမှတမရအစ်တာဝန်ကိုယူခဲ့တဲ့တမရဝန်ကြီးတက်ရောက်မှာဖြစ်ကြောင်းလည်းဥတော်ထေကပြောပါတယ်။ဒါပေမဲ့နိုင်ငံတော်တမင်ငံပုဂ္ဂိုလ်နိုင်ငံကြေးဝန်ကြီးဒေါက်ဆာဆူကြီးဒီထိပ်သီးအစည်းအဝေးမတက်ရောက်နိုင်တဲ့အကြောင်းရင်းကိုတော့မပြောပါဘူး။ဒေါက်ဆာဆူကြီးတက်ရောက်ခဲ့တဲ့ပြီးခဲ့တဲ့လဆစ်ဒနီမှာကျင်းပတဲ့အာဆီယံနဲ့ဩစတြေးလျထိပ်သီးအစည်းအဝေးတုန်းကရွန်ဂျာအရေးကိုမြန်မာအစိုးရကန့်ကွက်ပုံနဲ့ပတ်သက်ပြီးကျင်းပထန်တဲ့ဝေဖန်ပြောဆိုတာကိုခံရတာပါ။မကြာသေးခင်ကပဲဗီယက်နမ်နိုင်ငံကိုချစ်ချင်နှစ်ရက်ကြာချီးစင်တော့ရောက်ခဲ့တဲ့ဒေါက်ဆာဆူကြီးအတွက်လောက်ဆောင်ရမယ့်ကိစ္စရတဲ့အများပြားရှိနေတာမို့ဒီချိန်မှာမြန်မာနိုင်ငံကလည်းပြပခီးမတော်ရောက်နိုင်သေးဘူးလို့ပြီးခဲ့တဲ့သတင်းမှတ်တုန်းကပဲပြည်အောင်စုရုံးဝင်ကြီးဦးတောင်ထွန်းကပြောကြားခဲ့ပါတယ်။